မြန်မာနိုင်ငံရဲ့စူးရတက်တဲ့လက်နက်ကင်တပုံတွေကြားနှစ်20ကျော်တိုက်ပွဲတွေကြောင့်မလို့ထိုင်းနိုင်ငံဘက်ကထွက်ပြေးရောက်ရှိလာတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တသိန်းကျော်နေရပြန်ပို့နိုင်ရေးအစီအစဉ်အတွက်ကုလသမဂ္ဂနဲ့အတူပူးတွဲပြီးတော့လှုပ်ဆောင်နေပြီဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောလိုက်ပါတယ်။ထိုင်းမျိုးသားလူမျိုးကောင်စီရဲ့အကြီးအကဲထာဝန်ပလီယန်ဆရီကတနင်္လာနေ့ဘန်ကောက်မြို့မှာပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနှစ်20ကျော်အတွင်းပထမဆုံးအကြိမ်လုပ်တဲ့ဒီမိုကရေစီရွေးကောက်ပွဲတွေအပြီးအစိုးရသစ်ပေါ်လာတာနဲ့အညီအခုလိုမျိုးကိစ္စဆက်ဆက်နေတယ်လို့လည်းသူကပြောသွားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရွေးကောက်ပွဲကိုလက်မခံဝေဖန်သူတွေကတော့အခုဒီအစိုးရသစ်ဟာရွေးခံရတယ်ဆိုပေမဲ့အများစုဟာအရင်စစ်ဘိုလ်ချုပ်ဟောင်းနေတဲ့သူ့ရဲ့အနယ်ဝင်ပတ်သက်နေသူတွေပဲဖြစ်တယ်လို့ဆိုပါတယ်။ဒုက္ခသည်တွေနေရာပြန်ပို့ရေးအစီအစဉ်ဘယ်တော့ဆမလဲဆိုတာကိုတော့ Mr. Tawin ကအသေးစိတ်မပြောပါဘူး။ဒါပေမဲ့လည်းတစ်ချိန်ချင်းမကြာခင်မှာဆတော့မယ်လို့သူကပြောပါတယ်။ဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးလုပ်ပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ TBBC ရဲ့အဆိုအရတော့ပြီးခဲ့တဲ့နှစ်မှာတည်းဒီမြန်မာတိုင်းဒေသဒုက္ခသည်ပေါင်းဟာထိုင်းနိုင်ငံထဲမှာ34,500ကျော်ရှိခဲ့တယ်လို့ဆိုပါတယ်။ထိုင်းနဲ့နေချင်းဆက်မြန်မာနယ်စပ်မှာမြန်မာအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်တွေအကြားစစ်ပွဲတွေဖြစ်ခဲ့တာစစ်စုနှစ်နဲ့ချီကြာခဲ့ပါပြီ။နောက်ဆုံးတိုက်ပွဲတွေကဒီပြီးခဲ့တဲ့နိုဝင်ဘာလမှာပြင်းထန်ထန်ရှိခဲ့ပါတယ်။အဲ့ဒီတုန်းကတော့မြန်မာတပ်တွေနဲ့အပစ်ခတ်ရစေးယူပြီးတော့ပြန်ပြတ်သွားခဲ့တဲ့ DGPA တပ်တွေကြားတိုက်ပွဲဖြစ်တာဖြစ်ပြီးတော့မြန်မာကြီးရွာသား1,000လောက်ထိုင်းနေဆက်မျိုးဘက်ကိုထွက်ပြေးလာခဲ့ရတယ်လို့ထိုင်းအာဏာပိုင်ကပြောပါတယ်။နိုဝင်ဘာအစောပိုင်းဒီမြန်မာစစ်အုပ်တပ်တွေနဲ့ DGPA အကြားနှစ်ရက်ကြာတိုက်ပွဲတွေအတွင်းတုန်းကတော့ကြီးရွာသူကြီးရွာသား2,000လောက်ထိုင်းဘက်ကိုထွက်ပြေးလာခဲ့ရပါတယ်။